ဆီရီးယားနိုင်ငံမှာတနေ့တခြားပိုးဆိုးလာတဲ့လုံခြုံရေးအခြေအနေတွေကြောင့်ကုလသမဂ္ဂရဲ့မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေကလွဲပြီးတော့ကျန်တဲ့ဝန်ထမ်းတွေဆီရီးယားနိုင်ငံတွေကထွက်ခွာခိုင်းလိုက်တဲ့အချိန်မှာပဲနိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူဂျဟတ်မက်ဒီစီယာရူကထွက်သွားပြီလို့သိရပါတယ်။ဂျဟတ်မက်ဒီစီဟာယာရူကသာမကဆီရီးယားနိုင်ငံတွေကပါထွက်ခွာသွားပြီလို့အတိုက်ခံတဲ့တန်တမန်အတိုင်းဝန်သတင်းရက်ွက်ကပြောဆိုပါတယ်။သူဟာလပေါင်း20ကြာအစိုးရဆန့်ကျင်တဲ့လူမှုအုံကြွမှုကိုမစ္စတာအဆတ်အစိုးရကအင်အားသုံးဖြိုခွဲခဲ့တဲ့အပေါ်မှာအခိုင်အမာကာကွယ်ပြောဆိုခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့မကြာသေးခင်ကတော့ဆီရီးယားရဲ့ခရစ်ယာန်ဘာသာဝင်လူနည်းစုအဖွဲ့ဝင်ဂျဟတ်မက်ဒီစီကိုသူ့ရဲ့သတင်းမီဒီယာတင်ပြမှုတချို့နဲ့ပတ်သက်လို့အစိုးရအဖွဲ့ဝင်တချို့ရဲ့ဝေဖန်ပြောဆိုမှုခံခဲ့ရတယ်လို့သတင်းဌာနတွေကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအေဂျင်စီမှအလုပ်လုပ်နေတဲ့ဝန်တန်းတရာရဲ့လေးပုံတစ်ပုံလောက်ဒီတစ်ပတ်ထဲမှာဆီရီးယားနိုင်ငံကထွက်ခွာကြဖို့ရှိပြီးတော့ကျန်တဲ့ဝန်ထမ်းတွေကိုလည်းမြို့ပေါ်ကထွက်ခွာခွင့်ကိုကန့်သတ်ထားပါတယ်။မကြသေးခင်ကကုလသမဂ္ဂရဲ့ရင်းနှီးကိုပြန်ပြီးဆွဲတနက်ဖြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်းပြီးခဲ့တဲ့သတင်းဘက်ကတော့ဒမတ်စကတ်မြို့လေးစိတ်ကိုအသွာလမ်းမှာကုလသမဂ္ဂရင်တန်းနှစ်ခုကိုတနက်နဲ့ပြစ်ခတ်ခဲ့ရပြီးတော့တန်ချက်ကားကားတွေလည်းပို့ပြီးလိုအပ်လာတယ်လို့ကုလသမဂ္ဂရဲ့တာဝန်ရှိသူတွေကပြောဆိုကြပါတယ်။